အီရတ်ဒုက္ခသည်တွေကိစ္စနဲ့ပတ်သက်လို့ဆီးရီးယားဆွေးနွေးနဲ့ထိစပ်ဆွေးနွေးဖို့ဆီးရီးယားနိုင်ငံဒမတ်စကတ်မြို့ကအမေရိကန်တန်ရုံးအကြီးအကဲကိုညွှန်ကြားထားတယ်လို့အမေရိကန်နိုင်ငံကြေးဝန်ကြီးကွန်ဒိုလူဇာရိုက်စ်ကအမေရိကန်အထက်စွတ်တော်အမတ်တွေကိုကြေညာပြီးနေ့ကပြောခဲ့ပါတယ်တဟဒုက္ခသည်တွေကိစ္စကင်တွဲဖြေရှင်းကူညီဖို့သမ္မတဘုရှ်အစိုးရရဲ့ဆောင်းအချက်အစိတ်ပိုင်းတရလည်းဖြစ်ပါတယ်ဒီကြောင့်လည်းပတ်သက်လို့ VA သတင်းတောက် David Gollas ကနိုင်ငံကြေးဌာနကနေသတင်းပေးပို့ပါတယ်နိုင်ငံကြေးဝန်ကြီး Rice ကဆီးရီးယားကအမေရိကန်တန်ယုံကိုဒီလိုမျိုးညွှန်ကြားချက်ထုတ်တာဟာတင်းမာနေတဲ့ American Syria ဆက်ဆံရေးပြေလျော့သွားအောင်လုပ်တဲ့သဘောတော့မဟုတ်ဘူးလို့တောင်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်း Iraq ဒုက္ခသည်တွေတိုးများလာနေတဲ့အပေါ် American အစိုးရရဲ့အလေးပေးစဉ်းစားမှုဖြစ်တယ်လို့ဒီတောင်ရှိသူတွေကဆိုပါတယ်။ Iraq နိုင်ငံပြည်ပြည်ခါတွေအကြောင်းတိုင်းပြည်တွင်းမှာပဲနေရဆွန့်ခွာရှောင်တိန်ထွက်ပြေးနေရသူတွေနောက်အနီးအနားတိုင်းပြည်တွေဖြစ်တဲ့ Jordan, Syria, Iran နဲ့ Lebanon နိုင်ငံတွေကိုခလုံးထွက်ပြေးနေရတဲ့ Iraq ဒုက္ခသည်ရေအတွက်ဟာတိုးပွားလည်းရှိပါတယ်။အထက်လွှတ်တော်နိုင်ငံကြေးကော်မတီကြားနာပွဲအတွင်းမှာအထက်လွှတ်တော်မှ6 Hegel ရဲ့မိကုံးကို Miss Rice ကတုံ့ပြန်ပြောဆိုမှုအတွင်းအခုလိုမျိုးစီးရီးယားတန်ယုံကိုနိုင်ငံကြေးဌာနကညွှန်ကြားချက်ထုတ်ထားတဲ့အကြောင်းထုတ်ဖော်ပြောဆိုတာပါ။မေယာဆုံခွာထွက်ပြေးနေရတဲ့အီရတ်လူမျိုးတွေရဲ့ပြဿနာဟာကြီးမားပြီးတော့ပိုပြီးဆိုးလာတယ်လို့အစိုးရရဲ့အီရတ်မူဝါဒအပေါ်အဓိကဝေဖန်ပြောဆိုနေတဲ့ Republican အထက်လွှတ်တော်မှ6 Hegel ကပြောခဲ့ပါတယ်
။ There's general agreement that around 2 million Iraqis have left that country.A third of the doctors at least have left that country.
Iran မျိုး2000လောက်တိုင်းပြည်ကနေထွက်ပြေးကြရတယ်ဆိုတာရေးပြီးလက်ခံထားကြပါရယ်။ Iran နိုင်ငံကဆရာဝန်3ပုံ2ပုံအ ਨੇ ဆုံးဟာလဲတိုင်းပြည်ကထွက်ခွာသွားကြပါရယ်။ဒီပုံမှာဖွားသည့်ဈေးပြုစုတဲ့လုပ်ငန်းစဉ်တစ်ခုလုံးကိုကြီးနိုင်ပါရယ်။ဒါပေမဲ့လည်းဘက်ကက်ရဲ့လုံခြုံရေးကိစ္စတကယ်ဖြစ်ပေါ်နေတာတွေနဲ့အခြားနယ်ပယ်ကိစ္စတွေကိုလည်းထက်သွင်းစဉ်းစားရပါမယ်။ဒီအထက်မှာကျွန်တော်တို့အခုသိထားတဲ့လူမျိုးစုလိုက်တုတ်တင်ရှင်းလင်းတက်ပြတ်နေတဲ့ကိစ္စလဲပါပါတယ်လို့သူကပြောသွားတာပါ။အမေရိကန်ပြောင်းစုအနေနဲ့ဆီးရီးယားနိုင်ငံပေါ်မှာအီရန်နိုင်ငံနဲ့မတူတဲ့တန်တမာရေးဆက်ဆံမှုထားရှိတယ်လို့နိုင်ငံကြေးဝန်ကြီး Rice ကပြောပါတယ်။ဆီးရီးယားဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံ Michael Coburn ကိုအီရတ်ဒုက္ခသည်တွေကိစ္စအတွက်ဆီးရီးယားဆူဒါန်နဲ့ဆွေးနွေးပြောဆိုဖို့ညွှန်ကြားထားတယ်လို့ဆိုပါတယ
်။ I have authorized our chargé to talk with the Syrians. We have a chargé there who does have discussed
ကျွန်တော်တို့ရဲ့တန်ယုံယာယီတာဝန်ခံကိုဆီးရီးယားဆူဒါန်နဲ့စကားပြောဖို့တာဝန်ပေးထားပါတယ်။အဲ့ဒီမှာဆီးရီးယားတွေရဲ့ကိစ္စရပ်အတော်များများကိုဆွေးနွေးပြောဆိုဖို့ကျမတို့ရဲ့တာဝန်ခံတဦးခန့်အပ်ထားပါတယ်။ဒုက္ခသည်တွေရဲ့အရေးကိစ္စနဲ့ပတ်သက်လို့ဆီးရီးယားနဲ့ပြုံပွင့်လင်းလင်းဆွေးနွေးပြောဆိုဖို့သူ့ကိုတာဝန်ပေးအပ်ထားတာပါရှင်
။အမေရိကန်ပြည်သူအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့ဂျော်ဒန်နိုင်ငံနဲ့လည်းနီးနီးကပ်ကပ်ဆက်ဆံပြောဆိုလျက်ရှိတယ်လို့ Miss Rice ကပြောပါတယ်။ဂျော်ဒန်နိုင်ငံတွင်းမှာအီရတ်ဒုက္ခသည်9သိန်းလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ဆီးရီးယားကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုအခုပတ်စောပိုင်းကလေးကဒီလိုမျိုးညွှန်ကြားထားတာဖြစ်တယ်လို့နိုင်ငံကြေးဌာနအစစ်မြေအရာရှိတဦးကပြောပါရယ်။ဒါဟာအီရတ်ဒုက္ခသည်တွေအရေးနဲ့နေရာဆွန့်ခွာပြီးတော့ပြင်းထန်လှည့်လည်တင်းရှောင်နေရသူများကိစ္စကိုဖြေရှင်းဖို့အမေရိကန်နိုင်ငံကြေးဌာနကနေအဖွဲ့တစ်ဖွဲ့ဖွဲ့စည်းကြောင်းထုတ်ပြန်ခဲ့တာနဲ့တဆက်သေးပဲဖြစ်တယ်လို့လည်းဆိုပါရယ်။ဒီအဖွဲ့ကိုအမေရိကန်နိုင်ငံကြေးဌာနရဲ့ဒီမိုကရေစီနဲ့ကမ္ဘာ့ရေးရာဒုတိယလက်ထောက်နိုင်ငံကြေးဝန်ကြီးပေါ်လာဒိုဘရင်စကီကဦးဆောင်ဖို့တောင်းပန်ခံထားပြီးတော့အမေရိကန်ရဲ့ဒုက္ခသည်ထောက်ပံ့ရေးအစီအစဉ်တွေဘယ်လိုမျိုးထိရောက်ကောင်းမွန်အောင်လုပ်မလဲဆိုတာကိုရက်သတင်းပတ်အနေငယ်အတွင်းမှာဒီဖွဲ့ကနေနိုင်ငံကြေးဝန်ကြီးကွန်ဒိုလူဇာရက်စ်ကိုပြန်စီရင်ခံမှာဖြစ်ပါတယ်။ဒါအပြင်အမေရိကန်အစိုးရနဲ့အတူတွဲလုပ်နေတဲ့အီရတ်လူမျိုးတွေရဲ့ရင်ဆိုင်ရတဲ့အနေရအခက်အခဲတွေကိုဘယ်လိုမျိုးကင်တွယ်ဖြေရှင်းပေးမလဲဆိုတာကိုလည်းဒီဖွဲ့ကစီရင်ခံရဖို့ရှိပါတယ်။အီရတ်ဒုက္ခသည်တွေကိစ္စနဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအန်တိုနီယိုဂူတာရက်စ်နဲ့နိုင်ငံကြေးဝန်ကြီးကွန်ဒိုလီဇာရိုက်စ်တို့လာမယ့်ရက်သတင်းပတ်မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။2003ခုနှစ်ကလေးကစလို့ဆိုရင်အမေရိကန်အနေနဲ့အီရတ်ဒုက္ခသည်900လောက်ကိုပဲခုံလုံခွင့်ပေးလက်ခံထားတဲ့အတွက်သမ္မတဘုရှ်အစိုးရကအမေရိကန်ထက်လွှတ်တော်နဲ့အခြားနေရာအတော်များများမှာဝေဖန်ပြောဆိုလဲရှိနေပါတယ်ခင်ဗျာ။